ဂါဇာစစ်ပွဲနဲ့လူသားချင်းစာနာထောက်ထားရေးအကြတဲ့တွေနဲ့ပတ်သက်ပြီးအရာအဖွဲ့ချုပ်ရဲ့အရေးပေါ်အစည်းအဝေးကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာတနင်္လာနေ့ကချင်းပါခဲ့ပါတယ်။အပြစ်ခရစက်ပွဲနဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေပေးနိုင်ဖို့အတွက်နိုင်ငံတကာအသိုက်အဝန်းကပို့ပြီးဖိအားပေးကြဖို့အစည်းအဝေးသဘာဝတိအရာအဖွဲ့ချုပ်ဆိုင်ရာမော်ရိုကိုအမြဲတမ်းကိုယ်စားလှယ် 8 quality ကအစည်းအဝေးမှာပြောကြားသွားပါတယ်။လူကြိုင်းကောင်စီအတွင်းကွဲနေတာကြောင့်တော့ပါလက်စတိုင်းပြည်သူတွေကြုံတွေ့နေရတဲ့ကြေကွဲစရာအဖြစ်တွေရပ်သွားအောင်တန်တမာရေးနိုင်ငံရေးနဲ့ဥပဒေရေးရာဖိအားဆက်လက်ပေးတာကိုရပ်မဖြစ်သင့်ဘူးလို့မစ္စတာကွာလီကဆိုပါတယ်။ပါလက်စတိုင်းကိုယ်စားလှယ်မူဟမ်မက်အယ်အလောက်ကတော့အစ္စရေးကိုလက်နက်ပံ့ပိုးပေးနေတာရပ်ဖို့နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။အောက်တိုဘာ9ရက်နေ့ဟားမတ်စ်ကစတင်တိုက်ခိုက်တဲ့ဇာကန်တွေကိုဖမ်းဆီးပြီးဖြစ်လာခဲ့တဲ့ဒီစစ်ပွဲမှာဂါဇာလူဦးရေရဲ့85ရာခိုင်နှုန်းကစစ်ရှောင်းထွက်ပြေးနေကြရတာပါ။ဟာမတ်တပ်သားနဲ့အရတားခွဲမထားတဲ့စရင်အရာဆိုရင်အခုဒီပါလက်စတိုင်း 25,295 ယောက်သေဆုံးခဲ့ပြီးလူပေါင်း 6,000 ကျော်ဒဏ်ရာရခဲ့တယ်လို့ဟာမတ်ရဲ့ကျန်းမာရေးဌာနကတော့ပြောပါတယ်။